ကချင်ပြည်နယ်တွင်လက်ရှိဖြစ်ပေါ်နေတဲ့လက်နက်ကိုင်ပဋိပက္ခတွေရဲ့အခြေအနေကိုငြိမ်းချမ်းစွာဖြေရှင်းနိုင်ရေးအတွက်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးဗဟိုကော်မတီနဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO KIA ကိုပြည်သူ့လွှတ်တော်ကတိုက်တွန်းတောင်းဆိုလိုက်ပါတယ်။ဒါနဲ့ပတ်သက်လို့အသေးစိတ်ကိုမက်ခင်ဖြူထွေးကဆက်ပြီးပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ကချင်ပြည်နယ်ငြိမ်းချမ်းရေးအတွက်အရေးကြီးအစိုးတရက်ကိုဒီကနေ့ပဲဒီပြည်သူ့လွှတ်တော်မှာကချင်ပြည်နယ်မြို့ကြီးနားမဲဆန္ဒနဲ့ပြည်သူ့လွှတ်တော်မှဦးသိန်းစောကတင်သွင်းခဲ့ပြီးတော့လွှတ်တော်မှာအတည်ပြုခဲ့ကြတာဖြစ်ပါတယ်။ဒီနေ့လွတ်တော်မှာအတည်ပြုလိုက်တဲ့ဒီဆိုပြချက်နဲ့ပတ်သက်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးသိန်းညွန့်ကအခုလိုပြောပြပါဗျာ။ကျွန်တ
ော်တို့ပြည်သူ့တော်မှာတိုင်းရင်းသားရဲ့ကြီးရကွန်ပြူတာနဲ့အုပ်ရဖြစ်တယ်နော်။မြေကြီးသားမျိုးနဲ့ကြီးတဲ့ကြီးတဲ့ဦးသိန်းတော်တို့ပြောတာ။ချုံလိုက်ရင်တော့အခုမြေကြီးဆွေးမေးတဲ့ပုံစံကအခုချိန်မှာနော်။ဒီကအခက်နဲ့အခက်ပေါ့နော်။ဒီမျက်နှာချင်းလိုက်ဆွေးမေးလို့ရအောင်ပေါ့။အခုချင်းရည်ကြီးကမှမဦးမဖက်လုံးတော်ဝင်ရှိတဲ့ကျင်အခုလိုကြည့်ခွင့်ပြရတဲ့ခါမှာဒီအွန်လိုင်းရတယ်ပေါ့တွေ့ပြီးတော့ရှင်းနေပြီအဲ့ဒီရှင်းနေမှုကကိုယ်လည်းလည်းလည်းပြည်သူကြက်ကြက်ပေါ့နော်ဒီလိုဒီစနေမှာပြည်သူဆန္ဒနဲ့ကောင်းတဲ့ပေါ်လာလို့အဲ့ဒီရှင်းနေချက်ဒီပေါ်မှာပြည်သူရဲ့ကြက်ကြက်ကိုရှင်းရဖို့ပေါ့နော်စစ်ကိုလည်းနည်းနည်းလေးပြင်ဆင်လို့ပြရအောင်ပေါ့နော်အဲ့ဒါလည်းလည်းနဲ့ခိုင်းရှိနေနေလို့လည်းဘာအောင်လို့လဲဆောက်ပြပါလို့အဲ့တော့ဦးကကချင်းနေတဲ့တမိုင်းနဲ့ကနေလည်းလူတွေနေတယ်အထောက်ခံတယ်အဲ့တော့လူတွေကအတူတူပြီးတော့ဘာသက်ဆိုင်ရာဟိုကပြပူအောင်ပါ
ငင်းကြီးကျူပန်းတဲ့နေရာမှာမျက်နှာချင်းဆိုင်တွေ့ဆုံပြီးတော့ပဲဖြစ်ဖြစ်အင်တာနက်ကပဲဖြစ်ဖြစ်ဘလို့ပုံစံမျိုးနဲ့မဆိုဆွေးနွေးမှုတွေဖြစ်လာဖို့ကအရေးကြီးတယ်လို့လည်းဦးသိန်းညွန့်ကပြောပါတယ
်ဒါပေမဲ့တော်တော်များများကျွန်တော်တွေ့ရတဲ့အခြေအနေကတော့ဆောက်ခံလို့ရတယ်ဘာမှမပြောဘူးကောင်းဝဲစရာရှိတာသူလည်းဘာမှမပြောနဲ့နော်ယက်တီရဲ့ဘာမှဘာလို့ယက်တီမှမကြည့်တဲ့နော်အနေထားမျိုးဒီလိုလည်းကျွန်တော်တွေ့ရတာကျွန်တော်တို့ကတော့ဒါဘယ်လိုဒီနေဆိုင်ရေးဘာလို့တဲ့နေရာမှာစကားပြောတာကောင်းတယ်နော်အင်တာနက်ကပဲပြောပြောအွန်လိုင်းကပဲပြောပြောနော်စပွဲထိပ်မှာပဲပြောပြောဘယ်လိုပြောပြောနော်တနပ်ပြနေတာလည်းခိုင်းရေးစကားပြောရှိချင်းကကောင်းတဲ့အတွက်နော်ကျွန်တော်ကတော့အခုကသဘောတူလားမေးတဲ့အခါမဆောက်ပါနဲ့မေးတဲ့အခါမဆောက်ပါရောပြောခဲ့တာ
အခုလိုကချင်ပြည်နယ်ငင်းကြမ်းရေးအထွတ်ပြည်သူ့လွှတ်တော်အတွင်းမှာတိုက်တွန်းတောင်းဆိုမှုတွေရှိနေတယ်လို့ပဲကချင်ပြည်နယ်အတွင်းမှာလည်းဒီလွှတ်တော်အမတ်တချို့နဲ့ဒေသခံတာဝန်ရှိသူတွေလူလူတွေပါတွေ့ဆုံပြီးတော့ဆွေးနွေးမှုတွေလည်းရှိနေပါတယ်။လက်ရှိပြည်ပကခန်းစားနေရတဲ့ဒေသခံတွေရဲ့အခြေအနေနဲ့တောင်းဆိုချက်တွေကိုလွှတ်တော်မှာသီးသန့်တင်ပြသွားဖို့ရှိတယ်လို့ကချင်ပြည်နယ်အင်ဂျန်ရံမဲဆန္ဒနယ်ကလွှတ်တော်အမတ်ဒေါ်ရဲဘူးကပြောပါတယ်
။ကျေးဇူးနဲ့ပတ်သက်မှာလူလူရဲ့ဆန္ဒသဘောထားတွေတော့စုံနိုင်တယ်လို့ဆိုအောင်ယူနေလို့ပါ။ဒီလိုရှင်ကျမတို့ရဲ့ပြဿနာအရင်ခံနေပေါ့နော်ကျမတို့ရဲ့ကိုပက်ဒီပက်သဘောထားတွေကျမတို့ပြက်ပြက်တတဆုံးပြရမယ်ကိစ္စတွေပေါ့နော်အဲ့ဒါကြီးကျမတို့ညနိုင်ဆောင်ရွက်တယ်ဆွေးနွေးတယ်အဲ့ဒါတွေလုပ်နေလို့ကျမတို့လွတ်တော်မသွားနိုင်သေးတာပါချင်ပြည်နယ်ကလွတ်တော်ကိုနည်းလည်းငနဲ့ပြန်ကျမတို့အသေးစိတ်ပြေဆုံးသွားဖို့ရှိပါတယ်ဒီနေ့လည်းတို့ကဒီချင်ပြည်နယ်နေဆိုင်ရေးနဲ့ပတ်သက်မှာတို့အဆိုတင်သွင်းသွားဖို့တို့ဆွေးနွေးသွားဖို့ဆုံးဖြတ်ပြီးဖြစ်ပါတယ်ကျမတို့လူထုနဲ့လည်းတော်တော်များတွေ့ပြီးပါပြီအော်မြို့တော်ခမမှာလည်းလူကြီး600ကျော်နဲ့လည်းတစ်ခါပြေးပြီးပါပြီ။ဒီမှာဒီကျမအနေနဲ့ဒီအဲကက်သလစ်ဘုန်းတော်ကြီးနေနဲ့ရောနောက်ကျမတို့ဒီလူငယ်တိုင်းနေနဲ့ရောဒီလူမျိုးပေါ့နော်အုပ်စုလိုက်အုပ်စုလိုက်ကျလို့တွေ့ထားတယ်ကျမတို့သဘောထားတွေပေါ့နော်အဲ့ဒါကြီးတော့ကျမတို့ကဒါကြီးကိုလုံးစုစည်းပြီးမှလွတ်တော်တင်ပြသွားမှာပါ။အဲကျမတို့အခြေအနေပေါ့ဒီနေ့လွတ်တော်မှာတစ်ချင်းအခြေအနေတော့တို့ဘယ်လိုကောင်းစင်နဲ့ပြင်တယ်လဲတော့မသိဘူး။ဒါပေမဲ့ကျမတို့ဒေတာခံလက်ရှိကျမတို့ခံစားနေရတဲ့ဒေတာခံရဲ့အခြေအနေနဲ့ဒီသခံတွေရဲ့နောက်ဆုံးချက်ကတော့ကျမတို့စီကံတင်ပြသွားမှာပါ
။ကချင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့ဒီဇင်ဘာလကစလို့ပြန်လည်ပြင်းထန်လာနေတဲ့လက်နက်ကိုင်ပြစ်ပတ်ခတွေကြောင့်နှစ်ဖက်သေဆုံးမှုတွေအတော်များများရှိပြီးတော့ဒေသခံပြည်သူတွေအများအပြားထိတ်လန့်ခြောက်ခြားနေကြရတယ်လို့လည်းတော်ရဲဘူးကပြောပါရယ်။တိုက်ပွဲတွေကြောင့်နေဆက်ဒေသမှာခိုလုံနေကြရတဲ့စစ်ပြေးဒုက္ခတွေရာလည်းတောင်းတဲ့ချီပြီးတော့ရှိနေတာဖြစ်ပါရယ်ရှင်။